Burmese.
မင်္ဂလာညနေခင်းပါခင်ဗျာ American ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA American အသံကနေ2019ခုနှစ် September 12ရက်ဇာတာပရီနေ့ညနေခင်းမြန်မာဘာသာစီစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ Nanometer 16 19နဲ့ 25 တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါခင်ဗျာဒီညနေအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်မဲ့သတင်းတွေမှာတော့ American နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးဆိုင်ရာအစ်မြင့်ဆွေးနွေးပွဲတွေပြန်ဆောက်ဖို့ပြင်ဆင်နေချိန်မှာပဲရင်းနှီးမှုကိုပြတ်သားတဲ့အစီအစဉ်တစ်ခုတရုတ်နိုင်ငံကဒီနေ့ပဲကျင်းပလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်ရောက်လူဝင်ကြတဲ့နေရက်ပြန်ရေးမအောင်မမြင်ဖြစ်ရတာမြန်မာစုရမှာတာဝန်ရှိတယ်လို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကပြောလိုက်ပါတယ်။ဆက်တဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မဆုမျက်မွန်နဲ့သူကျင်းပပေးသွားမှာပါ
။ဟုတ်ကဲ့ပါ။သတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့ရှမ်းပြည်နယ်ချိုင်းလိုမြို့မှာကျင်းပပြုလုပ်မဲ့ငြိမ်းချမ်းရေးဆွေးနွေးပွဲနဲ့ပတ်သက်ပြီး
တော့အဲ့ဒီစက်ကနေရန်ကေဘဖြစ်ဖြစ်စစ်ချောက်ကြီးဘောနော်အဲ့မှာတနရိုးကကတော့ဒီဘုံမှုကျုပ်တောင်တာမျိုးထောင်းဥဆောင်ပြီးတော့တက်မယ်ဗျအ
ေးရခိုင်လက်နက်ကိုင်အဖွဲ့ရဲ့ပြောခွင့်ရခိုင်ဒုက္ခပြောတော်တာဖြစ်ပါတယ်ဒီအကြောင်းကိုမကြခင်မှာနားဆင်ရမှာပါဒါပြင်ဒီအေးရခိုင်လက်နက်ကိုင်အဖွဲ့ကမြန်မာတပ်မတော်ဘက်ကစက်တက်လီတွေကိုပူးတူတော်မျိုးနဲ့မှာတိုက်ခိုက်ခဲ့တဲ့အကြောင်းအပါဝင်လက်ကျွန်းလူသတ်မှုနဲ့ပတ်သက်ပြီးတည်ထောင်ချမှတ်ခံလိုက်ရတဲ့မြန်မာနိုင်ငံသားနှစ်ယောက်ပြစ်ဒဏ်ကလွတ်မြောက်ဖို့ဘန်ကောက်မြို့မှာဗားရီစတင်လှုပ်ရှားနေကြပါသလဲတခါထိုင်းနိုင်ငံမှာမြန်မာနိုင်ငံသူတဦးစိတ်ကြွဆေးပြားနေတဲ့အတူဖမ်းဆီးခံလိုက်ရတဲ့ဆိုတဲ့အကြောင်းကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီကြောင့်နေမတိုင်ခင်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မတို့ကအရင်ကြေညာပေးမှာဖြစ်ပါတယ်ဗျာ
American နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးဆိုင်ရာအစ်မြင့်ဆွေးနွေးပွဲတွေပြန်ဆောက်ဖို့ပြင်ဆင်နေချိန်မှာပဲရင်းနှီးမှုပြတ်သားတဲ့အစီအစဉ်တစ်ခုကိုတရုတ်နိုင်ငံကဒီနေ့ပဲကျင်းပလိုက်ပါတယ်။ဝန်သားနဲ့ဘယ်ဘီဆက်တို့လို့ American လေယာဉ်ထွက်ကုန်တွေကိုဝယ်ယူဖို့စဉ်းစားနေတဲ့အကြောင်းတရုတ်ကုသရေးဝန်ကြီးဌာနပြောခွင့်ရခေါင်ဖန်းကပြောဆိုလိုက်တာပါ။ American သမ္မတ Donald Trump ဆိုရဲစိတ်စိနာကောင်းတဲ့လုပ်ရည်တွေကိုကြိုဆိုကြောင်းနဲ့ကုန်သွယ်ရေးဆွေးနွေးညှိနှိုင်းမှုတွေမှာခြေနေကောင်းတွေပေါ်ထွက်လာအောင်ဖန်တီးနိုင်မှုမျှော်လင့်နေကြောင်းလည်းပြောဆိုခဲ့ပါတယ်။မတ်ထရန်ကတော့ဒေါ်လာဘီလီယံ150တန်ဖိုးရှိတဲ့တရုတ်ကုန်ပစ္စည်းတွေပေါ်အောက်တိုဘာလ1ရက်နေ့ကစလို့အခွန်တွေတိုးမြင့်ကောက်ကံမှုစီစဉ်ထားတာကို15ရက်နေ့ထိရွှေ့ဆိုင်းလိုက်ကြောင်းမနေ့ကပဲကြေညာခဲ့တာပါအောက်တိုဘာ1ရက်နေ့ကတရုတ်နိုင်ငံထူထောင်တဲ့190ပြည့်မဲ့အချိန်ဖြစ်တာကြောင့်သွင်းကုန်ကုန်ကောက်ကံမဲ့အစီအစဉ်ကိုဆိုင်းငံ့ထားဖို့တရုတ်တူဝန်ကြီးချုပ်လီဝေးကမြစ်တရရက်ခံခဲ့တယ်လို့လည်းမနေ့နောက်ပိုင်းမှာမတ်ထရန်ကတူတာလူမှုကွန်ရက်ကနေပြောဆိုခဲ့ပါတယ်ဒီလစက်တင်ဘာ18ရက်နေ့ကစလို့ထပ်မံကတ်တပ်ဖို့စီစဉ်ထားတဲ့ American ကုန်ပစ္စည်းတွေကတချို့ကိုတရုတ်နိုင်ငံကဖယ်ရှားပေးလိုက်တဲ့အကြောင်းမနေ့စောပိုင်းကကြေညာခဲ့ပြီးနောက်မှာပဲသမ္မတ Trump ရဲ့ကြေညာချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။တရုတ်နိုင်ငံကကန့်သတ်မဲ့စီးနှင်းကနေဖယ်ရှားပေးလိုက်တဲ့ကုန်ပစ္စည်းတွေမှာတော့ပဇွန်၊ကင်ဆာရောဂါတက်ပြည့်ရေးမှာအသုံးပြုတဲ့စစ်ပစ္စည်းတွေ၊စက်မှုလုပ်ငန်းသုံးချောစီနဲ့လုပ်ငန်းသုံးဓာတ်ရုပ်ပစ္စည်းတွေလည်းပါဝင်ကြပါတယ်။
အီရန်သမ္မတဟာဆန်ရူဟာနီအနေနဲ့ဆေးဆက်ညှိနှိုင်းမှုတွေလုပ်မယ်ဆိုရင်အီရန်ပေါ်ချမှတ်ထားတဲ့အမေရိကန်ရဲ့တန်ခတ်ပိတ်ဆို့အရေးယူမှုတွေကိုဖယ်ရှားကောင်းဖယ်ရှားပေးမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။အီရန်သမ္မတနဲ့ဆွေးနွေးဖို့သူ့ဘက်ကပြဿနာမရှိဘူးလို့လည်းသမ္မတထရမ့်ကပုံထုနေတော့ကပြောပါတယ်။လက်ရှိအီရန်ရဲ့အခြေအနေဟာအတော်ဆိုးနေတဲ့အတွက်ဒီအခြေအနေကိုအီရန်ဘက်ကပြင်ဖို့လိုတယ်လို့ပြောကြားပါတယ်။အီရန်ပေါ်တန်ခတ်အရေးယူမှုတွေပိုပြီးပြင်းထန်လာတယ်လို့ငွေကြေးအကျပ်တဲကြုံတဲ့အခြေအနေကလည်းပိုဆိုးလာတာကြောင့်အီရန်ဘက်ကသဘောတူညီမှုတစ်ခုခုရဖို့လိုလားနေတယ်လို့အမေရိကန်သမ္မတကဆိုပါတယ်။ဒါပေမဲ့အီရန်ဘက်ကတော့သူ့အပေါ်တန်ခတ်ပိတ်ဆို့မှုတွေချမှတ်ထားသည်၍တွေးဆဆွေးနွေးမှာမဟုတ်ဘူးလို့ပြောကြားထားပါတယ်။ပိတ်ဆို့မှုတွေလုပ်ပြီးဆွေးနွေးတာဟာဘာအဓိပ္ပာယ်မှမရှိဘူးလို့အီရန်သမ္မတဟာဆန်ရူဟာနီကပုံထုံးလေးကပဲပြောပါတယ်။အီရန်ရဲ့ကမ္ဘာအင်အားကြီးနိုင်ငံတွေကြား2015ခုနှစ်ကချုပ်ဆိုခဲ့တဲ့နျူကလ িয়ার သဘောတူညီချက်ကနေထရမ့်အစိုးရ2018ခုနှစ်မှာနှုတ်ထွက်ခဲ့ပြီးတန်ခတ်ပိတ်ဆို့မှုတွေကိုပြန်လည်ချမှတ်နေပါတယ်။အီရန်ဘက်ကလည်းသဘောတူညီချက်မှာကန့်သတ်ချက်တွေကိုချိုးဖောက်နေပါတယ်။စာချုပ်ထဲမှာပါတဲ့အတိုင်းပြန်လည်လိုက်နာရင်အီရန်ကိုချီးငွေဒေါ်လာ15ဘီလီယံထိပေးမယ်လို့ပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်ကတော့ဆွဲဆောင်ပြောကြားနေပါတယ်။ဒီလာတဲ့ကျင်းပမဲ့ကုလသမဂ္ဂထွေထွေညီလာခံမှာအမေရိကန်သမ္မတနဲ့အီရန်သမ္မတရူဟာနီတို့တွေ့ဆုံစကားပြောနိုင်ရတဲ့အတွက်လည်းပြင်သစ်သမ္မတကကြိုးပမ်းပေးနေပါတယ
်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ပေါ်တရားစွဲဆိုအရေးယူနိုင်မှုစုံစမ်းစစ်ဆေးမဲ့လုပ်ငန်းစဉ်မှာလုပ်ပိုင်ခွင့်အာဏာသက်မဲ့ပြတ်ထက်မဲ့ဆုံးဖြတ်ချက်တွေကိုအောက်လွှတ်တော်တရားရေးကော်မတီကဒီနေ့ပဲမဲခွဲဆုံးဖြတ်ဖို့စီစဉ်ထားပါတယ်။မဲခွဲကိုစီစဉ်ထားတဲ့ဆုံးဖြတ်ချက်မှာတော့သမ္မတပေါ်တရားစွဲနိုင်မဲ့လုပ်ငန်းစဉ်တွေအကြံပြုချက်တွေရရှိနိုင်အောင်ကော်မတီဥက္ကဋ္ဌကအစည်းအဝေးကြီးကျင်းပခွင့်ပေးနိုင်မှုလည်းပါဝင်ပါတယ်။ဒီလိုတွေ့ဆုံဆွေးနွေးမှုတွေမှာပုံမှန်လုပ်နေကြကော်မတီရဲ့ကြားနာပွဲတွေမျိုးလိုမဟုတ်ပဲ သည်တွေကိုအချိန်ပိုကြကြမင်းမြန်းဝင်လည်းရရှိမှာပါသမ္မတရဲ့ဥပဒေရထောက်ကူပြုဖွဲ့ရည်အနေနဲ့အချက်လက်တောင်းခံတာတွေကိုစာရေးသားတုံ့ပြန်မှုလည်းဆုံးဖြတ်ချက်မှာထည့်သွင်းထားပါတယ်စုံစမ်းစစ်ဆေးရေးလုပ်ငန်းစဉ်မှာနောက်ထပ်လုပ်ပိုင်ခွင့်တွေထည့်သွင်းခြင်းအပြင်တရားစွဲဆိုဖို့ကြိုးပမ်းတဲ့ကြားနာပွဲတွေဟာလွှတ်တော်အတွက်ရောအများပြည်သူအတွက်ပါသတင်းချက်လက်တွေပြည့်ပြည့်စုံစုံပေးနိုင်မှာဖြစ်တဲ့အကြောင်းနဲ့ဒီချိန်ထဲမှာပဲသမ္မတဘက်ကလည်းသူ့ပေါ်ဆွဆွဲချက်တွေကိုတုံ့ပြန်ခွင့်ရမှာဖြစ်တဲ့အကြောင်းကော်မတီဥက္ကဋ္ဌဂျယ်ရင်နယ်လာကပြောဆိုခဲ့တာပါကော်မတီမှာမဲခွန်းဆုံးဖြတ်ပြီးရင်တော့အတိုက်ခံဒီမိုကရက်တစ်ကအများစုနဲ့ထိန်းချုပ်ထားတဲ့အောက်လွှတ်တော်တစ်ခုလုံးမှာမဲခွန်းမှာဖြစ်ပြီးသမ္မတရဲ့ Republican Party ကအများစုဖြစ်တဲ့ထက်လွှတ်တော်မှာတော့မဲခွန်းနိုင်မယ့်အလားအလာသိမ့်မရှိပါဘူးသမ္မတကခွန်ဆောင်ထားတဲ့မှတ်တမ်းတွေရှယ်ကွဲဖြစ်စရာကိစ္စတွေအတွက်ငွေပေးနှုတ်ပေးခဲ့တာတွေသမ္မတပိုင်တဲ့ဟိုတယ်တွေလုပ်ငန်းတွေမှာလူလူခွန်ကရလာတဲ့ငွေကြေးတွေကိုသုံးစွဲနေတာတွေကိုထုတ်ပြန်ပေးဖို့ပြက်ကွက်တဲ့ကိစ္စတွေကိုပေါ်ထုတ်နိုင်မှုလဲလွှတ်တော်ရဲ့ဥပဒေရေးကော်မတီတွေကစူးစမ်းနေကြတာဖြစ်ပါတယ်
အမေရိကန်ပြည်ထောင်စုမှာဒီမိုကရက်ပါတီကနေသမ္မတလောင်းအဖြစ်ဝင်ရောက်အရွေးခံနိုင်ဖို့စ조사နေကြသူ10ယောက်ရဲ့စကားစစ်ထိုးပွဲကိုဒီကနေ့ကြာသပတေးညမှာပြုလုပ်မှာဖြစ်ပါတယ်။ဒီကနေ့စကားစစ်ထိုးပွဲမှာတော့သမ္မတလောင်းဖြစ်လာဖို့ပြိုင်ဆိုင်နေသူတွေထဲမှာလူကြိုက်များနေတဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်အထက်လွှတ်တော်အမတ်တွေဖြစ်တဲ့အဲလိဇဘက်ဝါရန်နဲ့ဘာနီဆန်ဒက်စ်တို့ဘာပြောမလဲဆိုတာကိုအဓိကအာရုံစိုက်ကြမယ်လို့ပြောလင်းရပါတယ်။ရှင်းနှစ်ကျင်းပမဲ့သမ္မတရွေးကောက်ပွဲကြရင်လက်ရှိသမ္မတဒေါ်နယ်ထရမ့်ကိုစိန်ခေါ်ပြိုင်ဆိုင်နိုင်ဖို့ဒီမိုကရက်ပါတီဘက်ကစူးစမ်းနေကြသူစုစုပေါင်း10ယောက်အခုကျန်ပါတယ်သမ္မတလောင်းအဖြစ်ဝင်ကြွေးဝေအရွေးခံနိုင်ဖို့စူးစမ်းသူအရင်တုန်းကအယောက်20ကျော်ရှိခဲ့ပေမဲ့ပါတီကတတ်မှတ်တဲ့အများထောက်ခံမှုနှုံးနဲ့ရမုံငွေလုံလုံလောက်လောက်မရသူတွေဆက်ပြီးရှင်ပြိုင်ခွင့်မရကြတော့ပါဘူးစကားစစ်ထိုးပွဲတွေကိုဇူလိုင်လမှစတင်ခဲ့ပြီးဒီကနေ့ကတော့တတိယအကြိမ်ပြုတ်လုတာပါလောလောဆယ်စစ်တမ်းတွေအရဒုသမ္မတဟောင်းဂျိုးဘိုင်ဒန်ကထောက်ခံမှုနှုံး30ရာခိုင်နှုံးနဲ့ရှေ့ကပြေးနေပါတယ်ဟာဗတ်တက္ကသိုလ်ပါမောက်ခဟောင်းအထက်လွှတ်တော်အမတ်အလစ်ဇဘက်ဝါရန်နဲ့ဒီမိုကရက်တစ်ဆိုရှယ်လစ်လို့ခန့်ယူထားတဲ့အထက်လွှတ်တော်အမတ်ဘာနီဆန်ဒက်စ်တို့ကလည်းထောက်ခံမှုနှုံးအတူတူလောက်ရရှိထားကြပါတယ်။ဂျန်နဲ့သူတွေကတော့တနိုင်ငံလုံးသဘောထားကောက်ခံမှုတွေမှာရရှိတဲ့ထောက်ခံမှုက30ရာခိုင်နှုံးထက်မကျော်ကြပါဘူး။ဒီကနေ့ည Texas Vee နဲ့ Houston မြို့မှာလုပ်မဲ့စကားစစ်ထိုးပွဲကိုတနိုင်ငံလုံးကိုရုပ်မြင်သံကြားကနေပြသမှာဖြစ်ပါတယ်။
အဲ့ဒါညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1068ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View American တဲ့မြန်မာဘာအစီအစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဘင်္ဂလားဒေ့ရှ်ရောရိုဂျာဒုက္ခသည်တွေနေရပြည်ရီမအောင်မြင်ဖြစ်ရတာမြန်မာစစ်အာမတာဝန်ရှိကြောင်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ်ဒုက္ခသည်တွေဂုဏ်သိက္ခာရှိရှိနေရပြည်နိုင်မှုကြိုးပမ်းရမှာရိုဂျာတွေယုံကြည်စစ်ကြအောင်မြန်မာစစ်အာကဆောင်ရွက်နေတာမတွေ့ရကြောင်းဝန်ကြီးချုပ်ရှိခါစင်နာကမနေ့နောက်ပိုင်းမှာပဲလွှတ်တော်မှာပြောလိုက်တာပါဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကအပြည့်အဝပြင်ဆင်ထားပြီးဖြစ်ပေမဲ့လည်းအခုချိန်ဒီနေရပြည်ရီအစီအစဉ်တွေအကောင့်ထဲမပေါ်နိုင်သေးပဲဖြစ်နေရကြောင်းပြောဆိုခဲ့တယ်လို့တရုတ်အိန္ဒိယနဲ့ဂျပန်တို့လိုအာရှနိုင်ငံတွေဝန်ဝင်ကူညီကြဖို့လဲတိုက်တွန်းခဲ့ပါတယ်။တိုင်းနဲ့ချီတဲ့ဒုက္ခသည်တွေကတချို့ကိုနေရပြန်ဖို့ရေးနှနိုင်ငံတာဝန်ရှိသူတွေဒုတိယချင်းဖြစ်ပြီးခဲ့တဲ့လတဲ့စီစဉ်ခဲ့ပေမဲ့မောင်မင်းဖြစ်ခဲ့ပြီးတဲ့နောက်အပြန်အလှန်ပြစ်တင်ဝေဖန်မှုတွေထွက်ပေါ်နေတာပါ။ရိုဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်အသိမပြုလက်ခံမထားတဲ့မြန်မာဆွေကတော့ဒုက္ခသည်တွေနေရမပြန်နိုင်တဲ့အဓိကအကြောင်းရင်းဟာ ARC ဆွေရအုပ်စုရဲ့ချိန်ချမှုကြောင့်ဖြစ်တဲ့အကြောင်းဒုတိယချင်းနေရပြန်ရေးစီစဉ်နေမောင်မင်းဖြစ်ခဲ့ပြီးနောက်မှာပဲပြောဆိုထားတာပါ။နောက်ဆုံးချင်းနေရပြန်ဖို့ရေးလုပ်ငန်းစဉ်စီစဉ်ထားတဲ့ရန်နာနီကမှဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတာဝန်ရှိသူတွေဒုက္ခသည်တွေကိုနေရပြန်ဖို့ဆန္ဒရှိမှရှိသဘောထားကောက်ယူခဲ့တဲ့အတွက်အစီအစဉ်ထိခိုက်ခဲ့ရတာလို့လည်းဆွဆွဲထားပါတယ်။
အမေရိကန်ပြည်ထောင်စုမှာ e-cigarette ထဲထည့်ပြီးတောက်ရတဲ့အရသာအမျိုးအစားအများစုကိုဈေးကွက်မှာတားမြစ်ဖို့အစိုးရကစတင်ဆောင်ရွက်နေပါပြီ။ e-cigarette တောက်လို့လူအသက်တွေဆုံးရှုံးနေတဲ့ထဲမှာကလေးငယ်တွေလည်းပါတယ်လို့သမ္မတဒေါ်နယ်ထရမ့်ကဗုဒ္ဓဟူးနေ့ကပြောကြားခဲ့ပါတယ်။အမေရိကန်တိုင်းနိုင်ငံလုံးမှာ e-cigarette တောက်လို့6ယောက်ထက်မနည်းသေဆုံးပြီးတော့ယာနဲ့ချီနာမကျန်းဖြစ်နေကြချိန်မှာဒီကိစ္စကိုကြက်မှတ်ကင်တွယ်ဖို့အတွက်ထရမ့်အစိုးရကကြေညာတာပါ။e-cigarette တောက်သူတွေထဲမှာယောဂါဖော်မပြနိုင်တဲ့နာမကျန်းဖြစ်မှုတွေအခုလပိုင်းတွေမှာပိုများလာပါတယ်။နေမကောင်းသူအများအပြားဟာဆေးကြောင်တွေတဲ့အရသာထည့်ပြီး e-cigarette တောက်ကြတာကြောင့်ဖြစ်နိုင်တယ်လို့ဆရာဝန်တွေကပြောပါတယ်။ကျန်တဲ့သူတွေကတော့ပုံမှန် e-cigarette တောက်ကြလို့နေမကောင်းဖြစ်နေကြတာပါ။ e-cigarette လုပ်ငန်းဟာတိတ်ကိုကြီးတဲ့စီးပွားရေးလုပ်ငန်းကြီးဖြစ်လာနေတယ်လို့သမ္မတထရမ့်ကပြောပါတယ်။ပ ုံမှန်ဆဲလိတ်တောက်တာထက် e-cigarette တောက်တာကကျန်းမာရေးနဲ့ပတ်ဝန်းကျင်ကိုမထိခိုက်စေဘူးဆိုပြီး e-cigarette လုပ်ငန်းလုပ်သူတွေကပြောနေကြပါတယ်။ဒါပေမဲ့နာမကျန်းဖြစ်မှုတွေကြာရအရသာထည့်ပြီးတောက်နိုင်နေဆိုတဲ့ကြော်ညာတွေကြောင့်ကလေးငယ်တွေကြားမှာပါ e-cigarette တောက်တာခက်စားလာနေပါတယ်။ဒါကြောင့်ပူစီနန်ပယုတ် PK Bubble Gun နဲ့တရတိအရသာအပါအဝင်ကလေးတွေကြားမှာလူကြိုက်များတဲ့အရသာတွေကိုတားမြစ်မယ်လို့ကျမရေးနဲ့လူမှုဖူလုံရေးဝင်ကြီးကအင်ဘူရောအိုဗာယုံကမှပြောကြပါရဲအမေရိကန်တွေကတချို့ပြည်နယ်တွေမှာမျိုးနေတွေမှာတော့ဒီ e-cigarette တောက်တာကိုလုံးဝတားမြစ်ထားပါတယ်ဆက်လက်ဖျောက်ချင်သူတွေအတွက် e-cigarette ကအထောက်အကူဖြစ်တယ်ဆိုတဲ့ပြောဆိုမှုတွေနဲ့ပတ်သက်လို့တက်တည်မပြနိုင်ဘူးလို့သိပ္ပံပညာရှင်တွေကပြောပါရဲ
ဗြိတိန်ပါလီမန်ကသတင်းငါးပတ်ကြာဆိုင်ငံ့မှုအကြောင်းကြားပြချက်ပေးရမှာအဲလစ်ဘက်ပြည်မကြီးကိုလင်းလယ်ပြောဆိုခဲ့တာမျိုးမရှိတဲ့ကြောင်းဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကပြောလိုက်ပါတယ်။လွှတ်တော်ကိုဆန်ခံလိုက်တာဟာတရားဝင်မှုမရှိကြောင်းစကော့တလန်တရားရုံးကဆုံးဖြတ်လိုက်ပြီးနောက်တစ်နေ့ဖြစ်တဲ့ဒီနေ့မှာပဲဝန်ကြီးချုပ်ကပြောလိုက်တာပါ။လွှတ်တော်လုပ်ငန်းတွေကိုတော့မနေ့ကစလို့အောက်တိုဘာလ14ရက်နေ့ထိဆိုင်ငံ့ထားပါတယ်။ဝန်ကြီးချုပ်ကတော့ဆွဆွဲချက်တွေဟာလုံးဝမှန်ကန်မှုမရှိတဲ့ကြောင်းဒီနေ့ပဲတုံ့ပြန်ပြောဆိုထားတာဖြစ်ပါတယ်။
ကျူဘားနိုင်ငံမှာဒီဇယ်စီအကြီးအကျယ်ပြတ်တောက်နေတာကြောင့်စွမ်းအင်ပြဿနာကြုံနေတယ်လို့သမ္မတမီဟဲလ်ဒီယက်စ်ကနယ်ကပြောကြားလိုက်ပါတယ်စွမ်းအင်ပြတ်လတ်မှုကြောင့်တယ်ယူပို့ဆောင်ရေးနဲ့လျှက်စစ်မှုပေးဝေမှုထိခိုက်နိုင်တယ်လို့သမ္မတကနိုင်ငံတော်ကိုရုပ်မြင်သံကြားပေါ်ကနေပုံထုံးလေးကကြေညာပါတယ်အမေရိကန်ရဲ့စီးပွားရေးပိတ်ဆို့ဒဏ်ခတ်မှုရဲ့ကြက်တွေဖြစ်တယ်လို့လည်းသူကအပြစ်တင်ပါတယ်ကျူဘားနိုင်ငံဟာစီးပွားရေးအချက်အလက်ကြုံရတဲ့အထူးကာလတွေကိုရောက်နေတယ်လို့ဆိုပါတယ်လောင်စာဆီမရှိတဲ့အတွက်အစိုးရဆက်ယုံတချို့ရဲ့လုပ်ငန်းတွေရပ်နှားထားရမယ်လို့စီးပွားရေးဝန်ကြီးကပြောကြားပါရရှင
်နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ချိန်ညာပေးသွားခဲ့တာဖြစ်ပါတယ် VOA မြန်မာပိုင်းကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုကျွန်တော်တို့ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းနားဆင်နိုင်ပါတယ်အခုတော့သတင်းဆောင်ပါးတွေနဲ့သတင်းလော်တွေကိုတင်ပြပြီးတော့မှာဖြစ်ပါတယ်အရင်ဆုံးတော့အချိန်တုန်းမှာကျင်းပဖို့စီစဉ်ထားတဲ့ငင်းငယ်ရေးဆွေးနွေးပွဲအကြောင်းနဲ့စတင်ပြောပြကြပါတယ်အစိုးရရဲ့ငင်းငယ်ရေးကော်မရှင်ကဖိတ်ကြားထားတဲ့အချိန်တုန်းမှာကျင်းပမဲ့ငင်းငယ်ရေးဆွေးနွေးပွဲကိုမြောက်ပိုင်းမဟာမိတ်၄ဘွဲ့လုံးတက်ရောက်မှာဖြစ်ကြောင်းအေးရခိုင်အဖွဲ့ရဲ့ပြောခွင့်ရကပြောလိုက်ပါတယ်ဒီဆွေးနွေးပွဲမှာစီးရေးဆိုင်ရာခိစားရက်တွေဆွေးနွေးဖို့တက်မတော်ဘက်ကဆုံးဖြတ်ချက်ပေးနိုင်သူတွေပါဝင်လာမယ်လို့လည်းမဟာမိတ်အဖွဲ့ကဘက်ကမျောလင့်ထားသလိုတက်မတော်ဘက်ကလည်းပါဝင်တက်ရောက်ဖို့ရှိနေပါတယ်ဒီသတင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော့ကုမိုးစော်ကတင်ပြပေးထားပါတယ်ခင်ဗျာ
ဟုတ်ကဲ့ဆိုရရဲ့ငင်းချမ်းရေးကော်မရှင်ကငင်းချမ်းရေးဆွေးနွေးဖို့အတွက်ကျိုင်းတုံမြို့မှာဒီလ16ရက်နဲ့18ရက်နေ့တွေမှာတွေ့ဆုံဆွေးနွေးဖို့ KIO Kitchen PSLF တအံပလောင် MNTJP ကိုကန်းနဲ့ ULA ရခိုင်အဖွဲ့တွေကိုဒီလ9ရက်နေ့နေ့စွဲနဲ့ဖိတ်ကြားထားတာပါULA ရခိုင်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူခိုင်တုခကသူတို့အဖွဲ့အနေနဲ့ဒီဖိတ်ကြားချက်ကိုလက်ခံပြီးတက်ရောက်ဖို့ရှိနေကြောင်းအခုလိုပြောဆိုပါတယ
်ဒီတိုင်းတုံမှာဖြစ်ဖို့ကတော့ပေချာသွားပြီလို့ပြောတယ်ဆိုတော့ဒီတိုင်းတုံမှာ18ရက်နေ့ဖြစ်မယ်လို့ပြောလိုက်တာအဲ့ဒါရဲကိုတော့ဥသာဘောနော်16လ18လတော့အဲ့ဒီမှာဟိုထန်းကြီးနေလားအတီးပြုတ်လာတော့မသိဘူးဆာမဲ့ကျွန်တော်စီကိုပို့လာတဲ့ဆာမှာတော့18ရက်နေ့လို့တော့ပြောတယ်ဆိုတော့အဲ့ဒီ16ရက်ကဘယ်ဖြစ်ဖြစ်16ရက်ဖြစ်ဘောနော်အဲ့မှာတနရိုးဘက်ကတော့ဒီဗိုလ်မှူးချုပ်ဒေါက်တာမျိုးထောင်းဦးဆောင်ပြီးတော့တက်မယ်ဗ
ျကြံဖွဲ့တွေတက်ရောက်မဲ့အလားအလာကို
အာတက်မယ်ဒီဟာကကျွန်တော်တို့ဒီဟိုကြလေဒီနောက်ပိုင်းမှာမယ်လေးဖွဲ့လုံးဟိုကြီးနိုင်ပြီးတော့မှဟိုတက်မယ်ဆိုပြီးတော့ဒါဆုံးဖြတ်တာလို့ပြောတယ
် KIO တချင်ဖွဲ့ကလည်းတက်ရောက်ဖို့ပြင်ဆင်ထားပြီးဖြစ်ကြောင်းအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကပြောပါတယ်
ကျောင်းလူကရောတိုင်းတုံဖီဝဲကိုအဲတက်ဖို့အားလုံးကပြင်ဆင်ပြီးသားဖြစ်ပါတယ်။ကျောင်းလူကရောမနေ့ကမဟုတ်လို့ရှင်တဲ့တစ်ခါပေါ့တက်တော့မဟုတ်လို့ရှင်တဲ့၁၄ရက်နဲ့မှာဒီကျွန်တော်တို့လည်းကဌာနချုပ်ကနေထွက်ဖို့ကျွန်တော်တို့ပြင်ဆင်ထားတာရှိပါတယ်
။ကျိုင်းတုံဆွေးနွေးပွဲကိုဖိတ်ကြားထားတဲ့မြောက်ပိုင်းမဟာမိတ်၄ဘွဲ့ဟာတနင်္ဂနွေလုံးပြစ်ကတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုလက်မှတ်မရေးထိုးသေးတဲ့အဖွဲ့တွေဖြစ်ပြီးလက်ရှိမှာ bilateral call နှစ်ဖက်အပြည့်အစာချုပ်ချုပ်ဆိုရေးကိုဆွေးနွေးနေတာဖြစ်ပါတယ်မဟာမိတ်၄ဘွဲ့မှာ PSLF တအန်းပလောင် MNTJP ကိုကန်နဲ့ ULA ရခိုင်အဖွဲ့၃ဘွဲ့ကတော့အစိုးရတက်မတော်နဲ့တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့သလိုငင်းချမ်းရေးဆွေးနွေးပွဲကိုလည်းပန်ဆန်းဒါမမို့မိုင်းလာနဲ့တရုတ်ပြည်တနေရရာမှာဆွေးနွေးဖို့တောင်းဆိုခဲ့ပါတယ်လာမယ့်ကျိုင်းတုံဆွေးနွေးပွဲမှာတော့စီရေးကိစ္စတွေကိုဆွေးနွေးဖို့တက်မတော်ဘက်ကပါပါဝင်ဖို့လိုအပ်နေကြောင်းခိုင်တုခကဆက်ပြောပါတယ်
အ အဓိကကတော့ဒီလာမယ့်ဆွေးနွေးပွဲမှာဗမာစစ်တပ်ကနေပြီးတော့အဆုံးဖြတ်ပေးနိုင်တဲ့ပုံကိုယ်တွေတက်မတက်ဆိုတဲ့ဥစ္စာနဲ့ဆိုင်တယ်ဗျ။ဟိုတစ်ခေါက်တုန်းကလည်းပဲဗမာစစ်တပ်ကသူတို့ဒီတကယ်ဆုံးဖြတ်နိုင်တဲ့တပ်ဖက်ကလူတွေမပါဘူး။အဲ့ဒါကြောင့်မလို့ဆွေးနွေးပွဲကတိုက်ပြီးတော့မထီရောက်ဘူးလို့ပြောလို့ရတာ။သူတို့ဒီဒီချိန်မှာတပ်ဖက်ကလူတွေပါလာမယ်ဆိုတော့သူတို့အရင်အစည်းအဝေးတွေမှာပြောထားတာရှိတော့ဟိုဒီတကယ်ပါလာဖို့တော့လိုတာပေါ့ဗျ။ဒီဒီချိန်ဆွေးနွေးပွဲမှာအဲ့ဒါမှပဲဟိုတပ်ပိုင်းဆိုင်ရာကိစ္စတွေကိုနှီးလို့ရမှာပေါ့အခု PC နဲ့နှီးလို့ကျွန်တော်တို့ကဟိုအဆုံးသွန်ကြီးဟိုပွေကမပြီးဘူးလေတို့တော့အဲ့ဒီမှာဗမာစစ်တပ်နဲ့နှီးဖို့လိုတာပေါ့
တမ်ဘရောဘက်ကပါဝင်တယောက်ရေးနဲ့ပတ်သက်လို့တမ်ဘရောသတင်းမှန်ပြန်ကြားရေးအဖွဲ့အတွင်းရင်းမှုဗိုလ်မှူးချုပ်ဇော်မင်းထွန်းကအခုလိုပြောပါတယ
်ကျွန်တော်ပြောနိုင်တာတော့ရှိပါတယ်ရှိတယ်ကျွန်တော်တို့ဒီ NRPC ရဲ့ဥဆောင်မှုအောက်မှာသူတို့လိုအပ်တဲ့အပိုင်းတွေကိုကျွန်တော်ဆွေးနွေးပါမယ်ခင်ဗျ
ပြီးခဲ့တဲ့ဆွေးနွေးပွဲတွေမှာ bilateral call နှစ်ဖက်အပြည့်အစာချုပ်မူကြမ်းကိုအပြန်အလှန်ပြည့်အပ်ထားပါတယ်။လာမယ့်ဆွေးနွေးပွဲမှာတော့နှစ်ဖက်သုံးသက်ချက်တွေကိုပြန်လည်ဆွေးနွေးကြပြီးနယ်မြေသတ်မှတ်ဖို့အတွက်လည်းဆွေးနွေးဖို့ရှိနေတာဖြစ်ပါတယ်။အစိုးရရဲ့ငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့ဟာမြောက်ပိုင်းမဟာမိတ်အဖွဲ့နဲ့ဩဂုတ်လ31ရက်နေ့ကကျိုင်းတုံမြို့မှာနောက်ဆုံးတွေ့ဆုံခဲ့တာဖြစ်ပြီးဒီဆွေးနွေးပွဲအပေါ်မှာဟန်ပြလှုပ်ပွဲအဖြစ်ဝေဖန်တာတွေလည်းရှိခဲ့ပါတယ်။
တိုင်းတော့မှချင်းပါမယ်ညဉ့်ညဉ့်ဆွေးနွေးပွဲကိုမြောက်ပိုင်းမှာမိအဖွဲ့လေးဘက်လုံးတက်အောင်မယ်ဆိုတာနဲ့ပတ်သက်ပြီးတော့ကုမှုသောပြောပြသားဖြစ်ပါတယ်အခုလိုညဉ့်ညဉ့်ဆွေးနွေးဖို့ရှိနေချိန်မှာပဲရခိုင်ပြည်နယ်မှာညဉ့်ညဉ့်မှုမရပဲထိုက်ပွဲတွေဆက်ဖြစ်နေတဲ့အခြေအနေကိုလည်းတင်ပြပေးကြပါတယ်ဘူးသူကြောင့်မြို့နယ်မှာတက်မတော်ရဲ့ဆက်လီတွေတိုက်ခိုက်ခံရတယ်လို့ဒေသခံတွေပြောတာကိုရခိုင်နယ်နဲ့ကိုင်အဖွဲ့ AA ပြောခွင့်ရကလည်းတီးပြပြောဆိုလိုက်ပါတယ်တက်မတော်ဘက်ကဒီတိုက်ခိုက်မှုနဲ့ပတ်သက်လို့အတည်ပြုချက်မရပါဘူးမင်းများမျိုးနယ်ထဲမှာတော့တက်မတော်ရင်တန်းကိုအေအေကဘုံခွဲတိုက်ခိုက်တယ်လို့တက်မတော်ဘက်ကပြောပါတယ်။တိုက်ပွဲတွေဖြစ်တိုင်းမှာလည်းဖြစ်နေတဲ့နေရာပတ်ဝန်းကျင်ကရွာသူရွာသားတွေထွက်ပြေးနေကြပါတယ်။စင်မီမငိမ့်သေးတဲ့ရခိုင်ပြည်နယ်တွင်းကအခြေအနေကိုထိုင်းခြေဆိုင်ပြည်သူတွေနောက်နိုင်ကွင်းကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ရခိုင်ပြည်နယ်တွင်းစစ်ရေးလှုပ်ရှားနေတဲ့တက်မတော်စစ်ကြောင်းနဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာပါ။မနေ့ကမွန်လွဲပိုင်းလောက်မှာရသေးတောင်နဲ့ဘူရီတောင်မြို့နယ်ဆက်ခွတ်ဆုံကျေးရွာနီးမှာမြန်မာစစ်တပ်ကနေစီးနှင်းလာတဲ့ဆက်တပ်လှေကိုသူတို့ဘက်ကတိုက်ခတ်ခဲ့ကြောင်းအေအေရခိုင်လက်နက်ကိုင်ဖွဲ့ပြန်ကြားရေးတာဝန်ခံခိုင်တုခကအခုလိုပြောပါတယ
်ဘူရီတောင်ဘက်မှာမနေ့ကလည်းပဲဒီထိုးစစ်ရှင်ဖို့ဒီအင်အားဖြည့်ဖို့တက်လာတဲ့မြန်မာစစ်တပ်ရဲ့ဆက်လက်တရှို့ကိုကျွန်တော်တို့ဘက်ကနေပြည်တော်ဒါဝဟန်တာတိုက်ခိုက်တာတွေတော့ရှိတယ်အမှဆက်လက်တုံးစီဒီကကြဆုံမှုအသေးစိတ်တော့ကျွန်တော်စီလည်းရောက်မှာပါ
ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့သူတို့စီကိုအသေးစိတ်သတင်းရောက်မလာသေးဘူးလို့လဲခိုင်တုခကပြောပါတယ်။မနေ့ကဘူရီတောင်ရေချောင်းတိုက်ပွဲအခြေအနေနဲ့ပတ်သက်လို့မြင်တွေ့ခဲ့ရတဲ့အခြေအနေကိုဖတ်ဆောင်ကြည်ဝသာတူးကအခုလိုပြောပါတယ်။အဲ
ဒီဖတ်ဆောင်ကမှအိုင်းဆိုတာရှိတဲ့ဖတ်ဆောင်အိုင်းနားလောက်မှဖြစ်ကြတယ်။မြန်မာတပ်မတော်ကစစ်ကြောင်းဆက်လာတာကိုနှစ်ဦးနှစ်ဖက်တွေ့ပြီးတော့အမှချက်ကမှုတွေရှိရပေါ့ပေါ့။မြန်မာတပ်မတော်ကလက်တက်နဲ့ဒီငါးကြီးလာရင်မစည်းလို့သွားလို့ပေါ့။မြန်မာတပ်မတော်ကတော့ဒီနဲ့ချီရလို့ပြော။ဒေနာမရှိရဲ့ခြေတော်ကလူတွေမြင်လိုက်တယ်လေ
တိုက်ပွဲဖြစ်ပွားပြီးမြန်မာစစ်တပ်ကနေလက်နက်ကြီးငယ်တွေနဲ့ပြစ်ခတ်နေမှုကြောင့်အနီးဝန်းကျင်ကရွာသားတွေဘေးလွတ်ရာကိုတိမ်းရှောင်နေရတယ်လို့ဝတ်ဆောင်ကြေးရွာသားကပဲဆက်ပြောပါတယ
်ရဟန်းတက်တော်ဖက်ကချစ်ပြီးတော့သူတို့ကပျောက်သွားတယ်မြန်မာတက်မတော်ကအဲခြေတော်ကိုဖြူပြီးလက်နက်တွေနဲ့ပြစ်တယ်လူတွေဘိုးတော့မထီးဘူးပေါ့အဲနာမရှိရဲ့ကဝတ်ဆောင်ရဲ့ဇေယျမြိုင်အိုးဖောက်ကျင်းတော်တို့အကုန်သူတို့ဖြတ်ပြေးကြတယ်လေရောမမနေရတော့မနေရ
တိကျတိုက်ခိုက်မှုဖြစ်ပွားတဲ့နေရာဟာရသိတောင်မြို့နယ်ဥဖောက်ရွာနဲ့ဘူရီတောင်မြို့နယ်ခွားဆုံကျေးရွာကြားမေယူမြစ်တက်ကသုံးခွမြစ်ချောင်းဆုံတဲ့နေရာမှာဖြစ်ပွားခဲ့ကြောင်းခွားဆုံကျေးရွာအုပ်ချုပ်ရေးအဖွဲ့ဝင်တို့ကပြောပေမဲ့တိခိုက်မှုအခြေအနေကိုတော့မသိရှိဘူးလို့ပြောပါရယ်မနေ့ကမင်းပြမြို့နယ်ထဲမှာအေအေဖွဲ့နဲ့မြန်မာစစ်သားတို့တိုက်ပွဲဖြစ်ပွားခဲ့ကြောင်းကိုလည်းခိုင်တုခကပြောပါရယ
်ဒီမင်းပြဘက်မှလည်းမနေ့ကနေပြီးတော့အဲဘမစစ်တပ်ဘက်ကဒီထိုးစစ်ရှင်ဖို့တက်လာတဲ့ကျွန်တော်တို့ဘက်ကဒီတိကျတိုက်ပွဲဖြစ်တာလည်းရှိတယ်
သမရတရမပြန်ကြားရေးဖွဲ့သွင်းမှုဘုံမှုချုပ်စွန်မင်းထွန်းကတော့ဘူရီတောင်မြို့နယ်အတွင်းဖြစ်ပွားတဲ့တိုက်ပွဲအခြေအနေကိုမသိရှိသေးဘူးလို့ဆိုသလိုမနေ့ကမင်းပြမြို့နယ်ပန်းမြောင်ကျေးရွာဘက်မှာသမရရင်းနှစင်းမိုင်းခွဲတိုက်ခတ်ခံရကြောင်းပြောပါတယ်
။အဲဒီမှာတော့ကျွန်တော်တို့လက်ခုကြည့်မသိသေးဘူး။မနေ့ကတော့ကျွန်တော်တို့ပန်းမြောင်ကျေးရွာဘက်မှာလူမိုင်းနဲ့တိုက်ခတ်ခဲ့တာရှိပါတယ်။အဲဒီမှာတော့ကျွန်တော်တို့ကစစ်သုံးမော်တော်ရဲ့တပည့်တွေတိုက်ခတ်တာဖြစ်တယ်။အမတော်ရင်တော့အနေနဲ့ပြသီးသွားတယ်လူလုံးခွဲတာတော့ဘာလို့ဖြစ်ပါလဲမောင်းလို့ရပါလားဆရာနဲ့ထိတိုက်တာရရှိမှုတော့မရှိဘူးဗ
ျဒီကနေ့မှလည်းရတိတ်တောင်မြို့နယ်ဂျိန်တော်ကျေးရွာထဲကိုမြန်မာစစ်တပ်ဘက်ကပြစ်ခတ်ပြီးဝင်ရောက်ခဲ့လို့ရွာသားတွေတိမ်းရှောင်နေရကြောင်းကျေးရွာရမိရဖတ်တူကပြောပါတယ်ရခိုင်ပြည်နယ်တွင်းမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့ကြားတိုက်ပွဲတွေနှစ်စဉ်လိုလိုဖြစ်ပွားနေပြီးစစ်ရှောင်ရွာသားတွေကလည်းပုံမှုတိုးပွားလာနေပါတယ်မြန်မ
ညီမဆိုးရရဲ့ငင်းချမ်းရေးကော်မရှင်နဲ့ရခိုင်လက်နက်ကန်ဖွဲ့အေအေပါဝင်မြောက်ပိုင်းမှာမိတ်လေးဖွဲ့ကိုရှစ်တရင်ပါတနင်္လာနေ့ကျရင်ရှမ်းပြည်နယ်ကျိုင်းတုံမြို့မှာငင်းချမ်းရေးအတွက်တွေ့ဆုံဆွေးနွေးဖို့တေချာသလောက်ရှိနေပြီဖြစ်ပေမဲ့လည်းရခိုင်ပြည်နယ်ဟာအပြစ်ခရရစရေးဒေတာထဲမှာမပါဝင်တာကြောင့်တိုက်ပွဲလျှော့ချရေးဟာမရေရာသေးတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ
ဖေဒရင်းနောက်နိုင်ငံကိုပြပြတော်တာဖြစ်ပါတယ်အခုတစ်ခါတော့ထိုင်းနိုင်ငံမှာတည်တံချမှတ်ခံထားတဲ့မြန်မာနိုင်ငံသားနှစ်ယောက်နဲ့ဆိုင်တဲ့သတင်းကိုပြောပြကြပါမယ်လေကျွန်းလူသားမှုနဲ့တည်တံချမှတ်ခံထားတဲ့မြန်မာလူငယ်နှစ်ယောက်လွတ်မြောက်ရေးထိုင်းပြည်မင်းမြတ်စီအတနာခံပန်ကြားဖို့အတွက်ဗိုလ်ရုံးကဘန်ကောက်မြို့တော်မှာလုပ်တဲ့ဆွေးနွေးပွဲတစ်ခုတွင်လက်မှတ်ကောက်ခံခဲ့တဲ့လှ data ရဖက်ဖွဲ့စည်းများဖိုရမ်မှာအခုလိုလက်မှတ်ကောက်ယူကြတာပါအကြောင်းဆုံးကတော့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကဆက်သွယ်မြန်မြန်ပြီးတော့သတင်းပေးပို့ထားပါတယ်ခင်ဗျာ
မောင်စော်လင်းနဲ့မောင်ဝင်းစော်ထွန်းတို့ရဲ့အယူခံကိုထိုင်းဗဟိုတရားရုံးကပယ်ချလိုက်ပြီးထိုင်းပြည်မင်းမြတ်စီကိုရက်60အတွင်းအတနာခံစာတင်ဖို့ထိုင်းကျူတော်ဆောင်ရှိနေတွေကပြင်ဆင်နေတဲ့အချိန်မှာပဲဘန်ကောက်မှာ၃ရက်ကြာကျင်းပနေတဲ့အာဆီယံရပ်ပတ်အဖွဲ့အစည်းများဖိုရမ်မှာမြန်မာနိုင်ငံကလူ့အခွင့်အရေးတက်ကြွလှုပ်ရှားသူတွေကဒီကိစ္စကိုပြောခွင့်ရဖို့စီယုံလှုပ်ဆောင်နိုင်ခဲ့ပြီးကောက်ယူလို့ရတဲ့လက်မှတ်တွေကိုလည်းထိုင်းပြည်စီကိုပေးပို့သွားမှာဖြစ်ပါတယ်ဒီဖိုရမ်ကိုလူ900လောက်တက်ရောက်နေပြီးအာဆီယံဒေသတွင်းကသဘာဝပတ်ဝန်းကျင်နဲ့လူ့အခွင့်အရေးကိစ္စတွေထည့်သွင်းဆွေးနွေးရတဲ့အချိန်မှာရွှေပြောင်းလုပ်သားတွေရဲ့ကိစ္စကိုလည်းကန်သားတရအနေနဲ့ထည့်သွင်းပြီးသူတို့ရဲ့အမှုကိစ္စကိုလည်းထည့်သွင်းစဉ်းစားပေးဖို့တောင်းဆိုခဲ့ရလို့ဒီလှုပ်ရှားမှုကိုဦးဆောင်ခဲ့တဲ့ညီညွတ်ချင်းမြန်မာရဲ့အမှုဆောင်ဒါရိုက်တာဦးအောင်မျိုးမင်းက VOA ကိုအခုလိုပြောပါတယ
်အဓိကတော့ကျွန်တော်ဒီသူတို့လက်မှတ်ဒီကျွန်တော်ကောက်ပြီးတော့တပတ်ခါမှာကျွန်တော်ထိုင်းပြည်ကိုအတနာခံစားပို့တဲ့စာထဲမှာပူးတွဲပြီးတော့ထည့်ဖို့အတွက်လွှတ်ဆောင်တာဖြစ်ပါတယ်ဗျာဘာကြောင့်လဲဆိုတော့ဒီ forum ကတီမွန်နိုင်ငံပါဝင်အရှေ့တောင်အာရှ17နိုင်ငံက CS တွေပါဝင်နေရွှေပြောင်းလူသမားတွေလုံခြုံမှုရယ်ရွှေပြောင်းလူသမားဖြစ်ပေမဲ့မှန်ကန်တဲ့တရားစီရင်မှုတွေရရှိဖို့အတွက်ဒါသူတို့ဆွေးနွေးတဲ့အချိန်မှာကျွန်တော်ခုနလိုမျိုးမြန်မာနိုင်ငံရဲ့ရွှေပြောင်းလူသမားလူငယ်နှစ်ဦးတာမင်းဖြစ်နေဆိုတာတင်ပြလိုက်တဲ့အတွက်သူတို့ကပို့ပြီးတော့စိတ်ဝင်စားတဲ့ကိစ္စတွေတွေ့ရပါတယ်
ဒီတိုင်နိုင်ငံသားနှစ်ယောက်ကိုတတ်မှုနဲ့တည်တံ့ကြခံနေရရဲ့မောင်စော်လင်းနဲ့မောင်ဝင်းစော်တို့နှစ်ယောက်ကိစ္စကိုဒီဖိုရမ်အစည်းအဝေးမှာထည့်သွင်းမထားပေမဲ့မြန်မာဘက်ကတောင်းဆိုခဲ့လို့ထိုင်းဘက်ကစီစဉ်တဲ့အဖွဲ့တွေကရောကြံတဲ့အာဆီယံအဖွဲ့တွေကပါလက်ခံခဲ့ကြပြီးပထမဆုံးအငင်းမပွားပဲကြံရတဲ့ထဲထောက်ခံချက်ရနိုင်ခဲ့တယ်လို့ဦးအောင်မျိုးမင်းကပြောပါတယ်။ထိုင်းရှိနေများကောင်စီကလည်းဒီအမှုကိုတောက်လျှောက်ပါဝင်ကူညီနေပြီးထိုင်းနိုင်ငံရဲ့တရားစီရင်မှန်တိုင်းပြုပြင်ပြောင်းလဲမယ်လို့ပြောနေရလဲရှိပါတယ်။သူတို့နှစ်ယောက်ကိုအတင်းအကျပ်ဝန်ခံခိုင်းတာကြီးတွေ့နေရဆိုတဲ့အချက်လက်တွေကိုထိုင်းနိုင်ငံရှိနေများကောင်စီကထောက်ပြခဲ့ပြီးဒါကိုလည်းဒီနေ့ဖိုရမ်တက်ရောက်လာတဲ့သူတွေကိုရှင်းပြခဲ့ကြောင်းဦးအောင်မျိုးမင်းကပြောပါတယ်
။မနေ့9နိုင်ရကျွန်တော်တို့အခုချိန်ထိလက်မှတ်ကောက်တဲ့ချိန်မှာလက်မှတ်ပေါင်း400ကျော်ရတယ်။အဲ့တော့ဆက်ပြီးတော့မနေ့ဖြန်ထိလည်းဆက်ပြီးတော့ကောက်အဲ့ဒီမှာလာပြီးတော့လက်မှတ်ထိုးတာထိုင်းမှာရှိတဲ့အရက်ဖက်လူမှုဖွဲ့စည်းတွေ CSO တွေကိုယ်တိုင်ပါဝင်တာတွေ့ရပါတယ်။အဲ့တော့ဖြစ်ဖြစ်တဲ့အကြောင်းအရာအမှန်တိုင်းသိတဲ့အခါမှာလူသားချင်းစာနာမှုကူညီမှုအနေထားရောမှန်ကန်တဲ့တရားစီရင်ရရှိဖို့ကိစ္စရောရွှေပြောင်းလုံသမားဆိုတဲ့ရှူထောင်းကရောအကုန်လုံးနှိပါဒါကိုထောက်ခံကြတာကိုတော့တွေ့ရပါတယ
်သူတို့နှစ်ယောက်လွတ်မြောက်ဖို့ရခိုင်ပြည်နယ်စစ်တွေမြို့မှာလည်းရဟန်းတော်အင်အား300လောက်ကစူတောင်းပွဲတစ်ခုလုပ်ခဲ့ရပါဦးဆောင်ပါဝင်ခဲ့တဲ့ရခိုင်ပြည်နယ်စစ်တွေမြို့စီကံထိန်းသိမ်းရေးနဲ့ကူညီဆောက်ရှောက်ရေးရဟန်းတော်များအဖွဲ့ကတာနာရန်တီကြောင်းနိုင်စေရတော့ဦးတံမီကာကအခုလိုမိန့်ပါတယ်
ဒီကလေးတွေပြန်လဲလာဖို့တော့ဦးဇင်းတို့ကအခြားတင်းနေတင်နေဒီမှာလေးတော့ဟိုရှာရွေတွေရောနောက်တော့ဒီမုတ်ကိုကြီးတွေရောခုလိုစွတ်တုံးနေကြတော့ဒီကလေးတွေကမမနေတော့လည်းဖြစ်တယ်သူကတော့ဦးဇင်းတို့တခိန်တေသားကကလေးတွေဖြစ်တဲ့ကြောင့်ကိုလိုဦးဇင်းတို့ဟိုမှာတာဝန်လေးဒီလိုဦးဇင်းတို့ခံယူပြီးတော့ခုလိုစွတ်တုံးပွဲကိုလောရရှိဖြစ်ပါလေ
။ထိုင်းနိုင်ငံဆိုင်ရာမြန်မာတန်မတ်ဦးမျိုးမြင့်တန်းကလည်းစက်တင်ဘာ9ရက်တုန်းကနွမ်ထပူရီခရိုင်အချင်းတော်ကိုသွားခဲ့ပြီးဒီလူငယ်နှစ်ယောက်နဲ့တွေ့ခဲ့ကြောင်းနိုင်ငံသားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်။အဲ့ဒီနေ့မှာပဲထိုင်းနိုင်ငံရှိနေများကောင်စီနဲ့လည်းတွေ့ခဲ့ပြီးထိုင်းပြည်မင်းမြတ်စီတင်မဲ့အတနာခန့်စာပြင်ဆင်ဖို့အသေးစိတ်အချက်လက်တွေကိုဆွေးနွေးခဲ့ကြပါတယ်။
ဒီသတင်းတော့ကိုဇော်ထက်သတင်းပေးပို့ခဲ့တာဖြစ်ပါတယ်အခုတခါတော့ထိုင်းနိုင်ငံမှာမြန်မာနိုင်ငံသားတူစိတ်ကြဆေးပြားရင်နဲ့ဖမ်းခံလာရတဲ့အကြောင်းကိုပြောပြကြပါမယ်ထိုင်းဘက်ငွေတသန်းနှသိန်းပိုးလောက်ကာလတန်ကြီးရှိတဲ့ဒီစိတ်ကြဆေးပြားရင်နဲ့အတူမြန်မာနိုင်ငံသူတူကိုထိုင်းအာရဘိုင်းတွေကပုံထူးနေမှာဖမ်းမိလိုက်ပါတယ်ထိုင်းမြန်မာနယ်စပ်မဲဆောင်မြို့ကနေဘန်ကောက်မြို့တော်ကိုသွားတဲ့ကားစီးပေါ်ကနေအဲ့လိုဖမ်းမိလိုက်တာဖြစ်ပါတယ်နောက်ထပ်တန်ကြားရှိသူတူကိုလည်းထိုင်းအာဏာပိုင်တွေကရှာဖွေနေတာကြောင့်မဲဆောင်မြို့ပေါ်မှာရှောင်းတခင်စစ်ဆေးတာရင်နဲ့ဖမ်းဆီးတာရင်လည်းရှိနေပါတယ်အပြည့်စုံကတော့ VOA ထိုင်းခြေဆိုင်သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
စတေမာလာဆယ်ရနေမနေ့ပိုင်းမှာပဲထိုင်းမြန်မာနယ်ဆက်မဲဆောက်မြို့ကနေဘန်ကောက်ကိုထွက်ခွာလာတဲ့ဘန်ကောက်ပေါ်မှာလိုက်ပါလာတဲ့အသက်36နှစ်အရွယ်မြန်မာနိုင်ငံသားနော်မူဆိုတဲ့အမျိုးသမီးတဦးကိုဘန်ဝေဟင်နယ်ဆက်ဂိတ်မှာထိုင်းအမှတ်14စစ်တပ်ကမတင်ငါလို့ရှာဖွေခဲ့တာဖြစ်ပါတယ်။နော်မူဟာတခြားမျိုးသမီးတဦးရဲ့ထိုင်းနိုင်ငံသားကပ်ကိုယူသုံးလာတာကိုစစ်ဆေးတွေ့ရှိခဲ့ပြီးသူမကိုကားပေါ်ကနေရဲဂိတ်မှာစစ်ဆေးဖို့အတွက်ဖမ်းဆီးထားခဲ့တာပါ။စစ်ဆေးနေချိန်နော်မူဟာမူပြက်နေပြီးအိမ်သာတက်လို့ကြောင်းမကြာခဏတောင်းဆိုနေတာကြောင့်အမျိုးသမီးရဲမေနဲ့သူမရဲ့ခန္ဓာကိုယ်ကိုစစ်ဆေးခဲ့ရမှာစိတ်ကြွဆေးပြားတွေကိုခန္ဓာမှာပတ်ပြီးတဲဆောင်လာတာကိုတွေ့ရှိသွားခဲ့ပါတယ်။မူရစေဝါခွင်းဆက်တီကိုဆက်လက်စစ်ဆေးရင်းဖမ်းမိတဲ့အမျိုးသမီးနဲ့အပေါင်းပါတဦးကိုလည်းထိုင်းရနာပိုင်းတွေကလိုက်လံရှာဖွေနေကြောင်းအလုသမားရေးဆောင်ရွက်နေသူတဦးဖြစ်တဲ့ဦးအောင်တင်ကပြောပြပါဗျာ
။အကုန်လုံးဖြစ်တယ်ဒီခုမဲသားတော်မှာဖမ်းပြီးမနက်ကလည်းဖမ်းတယ်မနေ့ကလည်းဖမ်းတယ်ဒီနေ့အဲဒီဆက်ရုံနဲ့အလုပ်ရုံနဲ့အဲဒီအမျိုးသမီးကလွတ်နေတာဆိုတော့အမျိုးသမီးကလိုက်တာအမျိုးသမီးကတော့အဲဒီခုလွတ်နေတဲ့စစ်ဆေးရေးပြင်မှနဲ့အတူအပါအပေါင်းပါပေါ့။ဒီကအဲ့ဒါမူရစီဝါပြည်လဲမူရစီဝါမီဒီယာခါကြတာသူပြောတာလားအဲ့မျိုးသမီးကမူရစီဝါနဲ့ပတ်သက်ပြီးဒီအမျိုးသမီးကသူကပုံကူးနေတာကြားပြီ
အခုဆိုရင်မဲဆောက်ကနေဘန်ကောက်တက်တဲ့အဝေးပြေးလိုင်းကားတွေကိုဂိတ်အစစ်စင်ချပြီးစစ်ဆေးနေတယ်လို့မူရစီဝါတွေတွေ့ရှိခဲ့တာကြောင့်အထူးစစ်ဆေးရေးဂိတ်တွေပါချထားပြီးစစ်ဆေးနေတယ်လို့လည်းဆိုပါတယ
်စစ်ဆေးဂိတ်တွေကတော့သူတို့ပုံမှန်အတိုင်းနဲ့ပို့ပြီးတော့စစ်တယ်သူတို့ဟိုအတင်ငါလိုက်လို့ဆိုစစ်ချာပြေးချာတော့စစ်ချာအကုန်လုံးဆက်ဒီလိုအထူးဂိတ်ဒီကိစ္စကဘာလို့ဆိုလို့ဖြစ်ပြီးဆန်းတော့
မူရစေဝါတည်ဆောင်လာတဲ့မြန်မာနိုင်ငံသူအမျိုးသမီးကတော့မူရမောင်ကိုသမားတွေကအလုံးရေ4000နီးပါးလောက်ရှိတဲ့စိတ်ကြွစည်းတွေတည်ဆောင်ကားအဖြစ်သူမကိုဘန်းငွေ1000ပေးခဲ့ပြီးဘန်ကောက်ကိုတည်ဆောင်ခိုင်းခဲ့တာဖြစ်တယ်ဆိုပြီးဝန်ခံထွက်ဆိုခဲ့ကြောင်းထိုင်းရနာပိုင်းတွေကပြောဆိုခဲ့ပါတယ်ရှင
်ထိုင်းချီဇိုင်ဗီသတင်းတော့မအေးမှသတင်းပေးပို့ခဲ့တာပါ VO မြန်မာပိုင်းရဲ့ချက်သရီးနေ့ညနေခင်းအစီအစဉ်တွေကိုလိုင်းလိုမီတာ19 နဲ့25တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ကျွန်တော်တို့အခုထုတ်လွှင့်ပေးနေတဲ့ VO ညနေပိုင်းရေဒီယိုအစီအစဉ် PP ချင်းမှာပဲ VO ရုပ်မြင်သံကြားအစီအစဉ်ကိုလည်းညနေ9နာရီကနေ9နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဆိုတော့ရှင်နေတဲ့ VO မြန်မာပိုင်းကနေထုတ်လွှင့်နေတဲ့အစီအစဉ်တွေကိုကျွန်တော်တို့ရဲ့ internet ဆာမျက်နှာနဲ့ဒူ Facebook page မှာလည်းအလွယ်တကူဝင်ရောက်ဖတ်ရှုပြီးတော့နားဆင်နိုင်ပါတယ်ခင်ဗျာအခုတော့ channel ရေးတဲ့အချိန်တွေမှာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကတက်လက်ကြီးညာပြီးမှဖြစ်ပါတယ
်။အမေရိကန်တရုတ်နိုင်ငံကြားကုန်သွယ်ဆိုင်ရာစစ်မြေဆွေးနွေးပွဲတွေပြန်ဆောက်ဖို့ပြင်ဆင်နေကြမှာပဲရင်းနှီးမှုပြသတဲ့အစီအစဉ်တစ်ခုကိုတရုတ်နိုင်ငံကဒီနေ့ပဲကြီးညာလိုက်ပါတယ်။ဝါသားနဲ့ပေဘီဆက်တို့လိုအမေရိကန်လေယာဉ်ထွက်ကုန်တွေကိုဝယ်ယူဖို့စဉ်းစားနေတဲ့အကြောင်းတရုတ်ကုသရေးဝန်ကြီးဌာနပြောခွင့်ရကောင်ဖန်းကပြောဆိုလိုက်တာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်တရားစွဲဆိုအရေးယူနိုင်မှုစစ်ဆေးမဲ့လုပ်ငန်းစဉ်မှာလုပ်ပိုင်ခွင့်အာဏာတတ်မှတ်ပြဋ္ဌာန်းမဲ့ဆုံးဖြတ်ချက်တွေကိုအောက်လွှတ်တော်တရားရေးကော်မတီကဒီနေ့မျက်ခွဲဆုံးဖြတ်ဖို့စီစဉ်ထားပါတယ်။မျက်ခွဲဖို့စီစဉ်ထားတဲ့ဆုံးဖြတ်ချက်မှာတော့သမ္မတပေါ်တရားစွဲနိုင်မဲ့လုပ်ငန်းစဉ်အတွက်အကြံပြုချက်တွေရရှိနိုင်အောင်ကော်မတီဥက္ကဋ္ဌကအစည်းအဝေးတွေကျင်းပခွင့်ပေးနိုင်မှုလည်းပါဝင်ပါတယ်။အမေရိကန်ပြည်အစိုးရမှဒီမိုကရက်ပါတီကနေသမ္မတလောင်းဖြစ်ဝင်ရောက်အရွေးခံနိုင်မှုကြိုးစားနေသူ10ယောက်ရဲ့စကားစစ်ထိုးပွဲကိုဒီကနေ့ပြုလုပ်မှာဖြစ်ပါတယ်။ဒီကနေ့စကားစစ်ထိုးပွဲမှာတော့သမ္မတလောင်းဖြစ်လာဖို့ပြိုင်ဆိုင်နေသူတွေထဲမှာလူချမ်းများနေတဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်တက်လွတ်တော်မှတ်တည်ဖြစ်ကြတဲ့အဲလစ်ဘက်ဝါရင်နဲ့ဘန်နီဆန်ဒါတို့ဘာတွေပြောမလဲဆိုတာကိုအတိအကအာရုံစိုက်ကြလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်။ဘင်္ဂလားဒေ့ရှ်ရိုင်ဂျာရဲ့နေရပြန်ရေးမအောင်မမြင်ဖြစ်ရတာမြန်မာစစ်အောက်မှာတာဝန်ရှိတဲ့အကြောင်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ်ဒုက္ခသည်တွေဂုဏ်သိက္ခာရှိရှိနေရပြန်နိုင်မှုကြိုးပမ်းရမှာရိုင်ဂျာတွေယုံကြည်စိတ်ချလာအောင်မြန်မာစစ်အောက်ဘက်ကဆောင်ရွက်နိုင်တာမတွေ့ရတဲ့အကြောင်းဝန်ကြီးချုပ်ရှိတ်ဟာစီနာကမနေ့နောက်ပိုင်းမှာပဲလွှတ်တော်မှာပြောဆိုလိုက်တာပါနိုင်ငံကြားနေရပြန်ရေးအစီအစဉ်တွေအကောင့်ထဲမဖော်နိုင်သေးပဲဖြစ်နေချိန်မှာပဲအပြန်အလှန်ဝေဖန်မှုတွေထွက်ပေါ်နေတာပါ
တရင်ချင်းရုပ်ကိုကိုအောင်လွင်ဦးကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညနေအစီအစဉ်ထုတ်လို့ရေးမှုကမဆုမွန်ဖြစ်ပြီးတော့အတန်ဖန်းအင်ဂျင်နီယာကတော့ဂျိုဂယ်ဖြစ်ပါတယ် VOA American တန်ညာပိုင်းမြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ9.25 32 51နဲ့ 9.90 တို့ကနေထပ်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်တော်ရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါလိမ့်ခင်ဗျာကျွန်တော်ရန်နိုင်ပါThis program has come to you from the Voice of America,
Washington. From Washington.